မြန်မာနိုင်ငံသားတွေမလေးရှားနိုင်ငံမှာတယောက်ပြီးတယောက်တက်ဖြတ်ခံရတဲ့ကိစ္စကိုမြန်မာလွှတ်တော်ကနေပြီးတော့မလေးရှားလွှတ်တော်ကိုစာပေးပို့ပြီးတော့ဖြေရှင်းဖို့အကူအညီတောင်းတဲ့ကိစ္စဘယ်လောက်ထိထိရောက်မှုရှိလာနိုင်မလို့ဆရာတို့လည်းယုံကြည်ပါလဲခင်ဗျာ
။တစုံတစ်ခုတိုင်းတာထိရောက်ထိရောက်မှုရှိနိုင်ပါတယ်။ကျွန်တော်တို့လည်းမျှော်မှန်းတာပေါ့နော်။ဆိုရအဖွဲ့ရဲ့ပူပေါင်းပါဝင်မှုကိုမလေးရှားပါလီမန်ကတစုံတစ်ခုအတိုင်းတာထိရောက်ညှိနှိုင်းပေးနိုင်မယ်ဆိုတဲ့သဘောပါ။အဲ့တော့ပါလီမန်ဆိုတာကတော့လေပါလီမန်ချင်းချင်းကတော့ဥပဒေပြုမှုမှန်နိုင်ဖြစ်တဲ့ခါကြတော့ဟိုကျွန်တော်တို့ကအုပ်ချုပ်ရေးအာဏာပိုင်တွေကိုလိုအပ်သလိုအမြန်မြန်တက်တွက်လေးနဲ့ဒီကိစ္စမျိုးတွေမဖြစ်ဖို့အတွက်ဖြစ်ပြီးတဲ့ကိစ္စတွေကိုလည်းပဲမြန်မြန်လေးမှုမှန်ပေါ်ပေါက်နိုင်အောင်ပေးပါလို့တိုက်တွန်းရုံလေးရှိနိုင်ပါတယ်။အဲ့တော့ပါလီမန်ကနေပါလီမန်ချင်းအကြောင်းကြားတာကတော့တစုံတစ်ခုတိုင်းတာထိအကျိုးရှိနိုင်ပါတယ်။အဲဥက္ကဋ္ဌအောင်မြင်သဘောကအကျိုးမရှိဘူးလို့ဖြစ်သွားနိုင်ရင်တောင်မှသူကအိုက်ပါကပဲဖြစ်ဖြစ်IPU ကပဲဖြစ်ဖြစ်တဆင့်သွားမယ်ဒီကိုတုံးမယ်လို့ပြောသွားပါတယ
်လွတ်တော်ချင်းကတော့ဒါလုံနေပြီပေါ့လေအစိုးရဘက်ကကောဆရာရေအခုဆိုရင်မလေးရှားမှာမြန်မာနိုင်ငံသားတွေအသက်ဖြတ်ခံရတာအယောက်20ဝန်းကျင်ရှိလာပြီအစိုးရဘက်ကတိတ်ပြီးတော့ထူးထူးခြားခြားလှုပ်တာကိုမမြင်ရသေးဘူးခင်ဗျာဆရာတို့အနေနဲ့ရောဒီပေါ်မှာဘယ်လိုတွေများသုံးသပ်ပါလဲခင်ဗျာ
ကျွန်တော်တို့လည်းမမြင်ရဘူးလို့ပဲပြောရမှာဖြစ်ပါတယ်မြန်မာနိုင်ငံအစိုးရဘက်ကတော့ကျွန်တော်တို့ဖြစ်စဉ်ဖြစ်တဲ့နောက်မှာတတိယဝင်ဝန်ကူညီတာတွေရှိပါတယ်။နေဆက်ချက်ကြုံမှုခင်းနဲ့ပတ်သက်တဲ့ဌာနကြီးမှုတွေအဲကာကွယ်ရေးနဲ့ပတ်သက်တဲ့အကြီးဆုံးပုဂ္ဂိုလ်ကအစအုပ်ချုပ်ရေးအကြီးဆုံးပုဂ္ဂိုလ်ထိအဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့စိတ်ဝင်စားတဲ့အကြောင်းကျွန်တော်တို့ကိုပြောပါတယ်။နောက်မလေးရှားတန်ယုံနောက်စစ်တမ်းမှုတို့ကအစအကိစ္စမျိုးကိုသူတို့အသေးစိတ်ထိထိဆက်ဆက်နင်းနင်းကပ်ကပ်ဆောင်ရွက်နေလို့သဘောရပါတယ်။ဒါပေမဲ့ဥက္ကဋ္ဌမောင်လတ်တင်ပြတဲ့အပိုင်းကကျွန်တော်တို့ဖြစ်ပျက်မှုအပြင်မလေးရှားနိုင်ငံမှာရှိတဲ့မြန်မာရုံးຫນွေစုတွေကိုပြစ်မှတ်တစ်ခုထားပြီးမှတော့လောက်ကျန်တက်ဖြတ်နေသလားဆိုတော့တဘိုးမျိုးနဲ့သူကတင်သွင်းခဲ့တာပါ။အခုစက်တင်ဘာလအတွင်းမှာလေ56လောက်ဒီလိုလောက်ကျန်တက်ဖြတ်ခြင်းခံရတဲ့အခါမှာခုနဦးကျော်ကျော်အောင်ပြောသလိုပေါ့20ကျော်လောက်ရှိသွားပြီဆိုတာမျိုးကကျွန်တော်တို့ target တစ်ခုလောက်ခံရပြီးမှဒီတက်ဖြတ်မှုတွေဖြစ်တယ်ဆိုတော့ယူကြည်မှုကကျွန်တော်တို့ဘက်ကပိုများလာပါတယ်။အဲဒါကြောင့်ဒီမြန်မာနိုင်ငံအစိုးရနဲ့ဒီမလေးရှားအစိုးရရဲ့ပူးပေါင်းပါဝင်မှုအထူးသဖြင့်ဒီလုံခြုံရေးပိုင်းနဲ့ပတ်သက်တဲ့ကဏ္ဍမှာပို့ပြီးတော့ခရီးဝင်ပူးပေါင်းပါဝင်မှုရှိဖို့လိုပါတယ်။တရားဥပဒေပိုင်းနဲ့ပတ်သက်လို့လည်းပါလီမန်ချင်းဆက်ဆံပုံကတရားရင်မှန်နိုင်တဲ့ပတ်သက်လို့စက်မှတ်နိုင်အောင်ဆိုတဲ့သဘောနဲ့ထိန်းကြီးတဲ့သဘောဖြစ်ပါခဲ့ပါတယ
်။မလေးရှားအစိုးရဘက်ကလည်းဒီအမှုနဲ့ပတ်သက်ပြီးတော့အခုဆိုတက်ဖြတ်ခံရတဲ့အယောက်20ဝန်းကျင်လောက်ရှိလာတဲ့အပိုင်းမှာဖော်ထုတ်ဖန်ဆီးနိုင်တာမတွေ့ရပါဘူးခင်ဗျ။မတွေ့ရဘူးဆိုတော့ဘာကြောင့်များဖြစ်နိုင်တယ်လဲ။ဆရာတို့ကဒီပေါ်မှာဘယ်လိုတွေများယူဆပါလဲခင်ဗျ
။ကျွန်တော်တို့မလေးရှားရဲ့လှုပ်ရှားမှုကိုကျွန်တော်တို့ကပို့လင်းပြောရင်တိတ်တော့မြန်မာရေးတက်ဖွဲ့တို့ရဲ့ဆောင်ရွက်ပုံလောက်တိတ်စိတ်မချဘူးဖြစ်နေတယ်။ပြီးရင်မလေးရှားကလည်းသိတဲ့အတိုင်းပဲနိုင်ငံခြားကလာပြီးတော့အလုပ်လုပ်တဲ့လူတွေများတဲ့အခါမှာအခုဖြစ်တဲ့ကိစ္စကလေသူတို့ပြောတာကဗမာအချင်းချင်းဆိုတဲ့သဘောတုံ့နှုံးတာတွေကျွန်တော်တို့ကြားနေရပါတယ်။တနည်းအားဖြင့်ဒီကျွန်တော်တို့နေဆက်ဘက်ကရခိုင်နေဆက်ဘက်ကလာတဲ့ပုဂ္ဂိုလ်တွေတနည်းအားဖြင့်တခြားနိုင်ငံကလာတဲ့ပုဂ္ဂိုလ်ကလည်းဆိုကျွန်တော်တို့ဘက်ကလာတဲ့အခါဗမာဆိုတဲ့အုံလုံးနဲ့ UNHCR တို့ဘာလို့မှဒုက္ခသည်အဖြစ်လုတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒါကြောင့်ဟိုဘက်ကမလေးရှားကမြင်တဲ့အခါမှာဗမာနိုင်ငံသားမဟုတ်ရင်လည်းဒီရခိုင်ပြည်ဘက်ကလာရဲဆိုတဲ့အပြောအဆိုမျိုးနဲ့ဖြစ်နေတဲ့အခါကျတော့တင်းကျုံပြီးမှချင်းချင်းဖြစ်တဲ့ပြဿနာဆိုတဲ့သဘောမျိုးကြောင့်အခုနလိုအုံဖြစ်တဲ့ဟာမျိုးကိုမြန်မြန်ဆက်ဆံနဲ့တိတိကျကျလေးဖြစ်အောင်မဖို့ထုတ်တာလားဆိုတဲ့တန်တရားစိတ်လေးကျွန်တော်တို့မှရှိပါတယ်။အဲဒါမျိုးမဖြစ်ဖို့အတွက်မလေးရှားအစိုးရမှအများကြီးတာဝန်ရှိပါတယ
်။ပီနန်ဒေတာရဲချုပ်အပါဝင်မလေးရှားအနာပိုင်ကပြောတာကဒီကိစ္စဟာရခိုင်ပြည်နယ်ပြည်ထနာလိုမျိုးဟိုမြန်မာနိုင်ငံမှာရှိတဲ့ပြည်ထနာနဲ့ဆက်ဆက်မှုမရှိဘူးလို့သူတို့ကပြောနေတယ်ခင်ဗျ။ဆိုတော့ဆရာတို့အနေနဲ့ကျတော့ဘလို့တန်တရားရှိလဲခင်ဗျ။ဟ
ိုကျွန်တော်တို့ကတော့အဲ့ဒီဘက်ကပို့ပြီးသုံးသပ်ပါတယ်။ဘာလို့ဆိုရင်2012မတိုင်ခင်ပေါ့နော်ဒီနေ့အချင်းဂျုံလရခိုင်ပြည်ထနာမတိုင်ခင်မှာဒါမျိုးတက်ပြတ်မှုကမရှိတဲ့လောက်ပဲလို့ကြားပါတယ်2012ရခိုင်ပြည်ထနာပြီးတဲ့နောက်မကြီးလာပြည်ထနာပြီးတဲ့နောက်မှာအခုလိုပုံလင်းပြောရင်ဒီမြန်မာကိုရွေးပြီးလှုပ်ချံတက်ချက်တာတွေပိုများလာတယ်ဆိုတဲ့သဘောနဲ့ကျွန်တော်တို့ရှုမြင်ပါတယ်သူတို့ဘက်ကတော့တခြားနိုင်ငံသားတခြားနိုင်ငံသားတွေလည်းလိုပဲလှုပ်ချံခံရတယ်သူတို့စီမှာတရားမဝင်တရားဝင်စသဖြင့်သူတို့နိုင်ငံသားတွေမဟုတ်တဲ့လူထုကပိုများနေလို့ဆိုတဲ့သဘောနဲ့အကြောင်းပြတာတို့တွေ့ပါတယ်ဒါပေမဲ့လို့ဆက်ဆက်မှုရှိတယ်လို့ကျွန်တော်တို့တုံ့တက်ပါတယ်ဥမာဆိုပါစို့ February လကျွန်တော်တို့အဲ့ဒီကာလကကျွန်တော်တို့ရဲ့ခရီးစဉ်မှာကျွန်တော်တို့တေးခဲ့တဲ့ GEO Hotel သူရဲ့ဝန်ထမ်းတနည်းအားဖြင့်ဒီကားထားတဲ့ပေါ့နော်ဒါဟိုတယ်ရဲ့အောက်ဆုံးမြေအောက်မှာထားတဲ့ကားထားတဲ့နေရာမှာတောင်မှဘန်ဂလီတယောက်ကိုတွေ့တယ်ဆိုတာမျိုးကျွန်တော်တို့စုံစမ်းသိရပါတယ် ဆိုတော့ကျွန်တော်တို့ကိုလောက်ကြံစင်တုန်းကလေးပဲဗမာစကားပြောတော့ပြောတယ်ဒါပေမဲ့သူ့ရဲ့ CCTV မှာတွေ့တဲ့ပုံပါညာအကုန်လုံးကိုပြန်သုံးသပ်တဲ့အခါမှာဒီဘက်ကကျွန်တော်တို့ကိုစန့်ကျင်တဲ့လူတနည်းအားဖြင့်ဒီ Bengali community ဘက်ကဆိုတဲ့သုံးသပ်ချက်တွေကပို့ပြီးရလာပါတယ်သူတို့နောက်ပိုင်းမှာလေကျွန်တော်တို့ဗမာပြည်ဘက်ကလူတွေကိုလောက်ကြံတတ်ချက်တွေဆိုတဲ့ဖြစ်စဉ်တွေကိုပြန်ကြည့်တဲ့အခါမှာလေတနည်းအားဖြင့်ဒီဗမာပြည်မှာဖြစ်သွားတဲ့အဖြစ်ပြက်ရေရခိုင်ပြည်မှာဖြစ်သွားတဲ့အဖြစ်ပြက်ရေကဆက်ဆက်မှုရှိရဆိုတော့ကျွန်တော်တို့သုံးသပ်နိုင်ပါတယ်မလေးရှားကကျွန်တော်တို့မျိုးနွယ်စုတွေကလည်းဒါမျိုးဆက်ဆက်မှုရှိရဆိုတဲ့သဘောနဲ့တုံ့ပြန်ကြတာကိုကျွန်တော်တို့ကြားရပါတယ
်ဒီအရေးနဲ့ပတ်သက်ပြီးတော့ပြည်တွင်းပြည်ပမှာရှိတဲ့လူခွင့်ရေးအဖွဲ့တွေသူတို့ပြင်ဒီလိုအဖွဲ့အစည်းမျိုးတွေကနေပြီးတော့တပ်ဖြတ်မှုတွေရပ်တန့်သွားအောင်ဖိအားပေးတာတွေတောင်းဆိုတာတွေဒီအရေးနဲ့ပတ်သက်ပြီးတော့ပြည်မှုကျူးလွန်သူတွေဖော်ထုတ်ဖန်ဆီးဖို့တိုက်တွန်းတာတွေထင်ထင်ရှားရှားမတွေ့ရသေးတာကျွန်တော်တို့အနေနဲ့ဘာကြောင့်လို့ယူဆပါလဲခင်ဗျာ
ကျွန်တော်တို့နေဒီဘက်ကသူတို့ပြင်ရခိုင်ပြည်ပခနဲ့ပတ်သက်လို့သူတို့ရဲ့ယူဆသုံးသပ်တာတွေကကျွန်တော်တို့ဘက်ကပိုအာယုံစိတ်နေတဲ့သဘောပါဒီရခိုင်ပြည်မှာဖြစ်တဲ့ပြည်ပခကိုဘယ်လိုဖြေရှင်းပြည်လေအောင်ဆောင်ရွက်ရင်ကောင်းမလဲဆိုတဲ့အာရုံစုစည်းမှုကပိုများနေပြီးမှဗမာပြည်ဘက်ကတခြားနိုင်ငံမှာကုနာလိုအလောက်ကန်ခွင်းလန်းကြောင်တွားရောက်ရှိနေကြတဲ့ဗမာနိုင်ငံသားတို့ရဲ့ကုနာလိုလုပ်ကြံခံရမှုတွေနဲ့ပတ်သက်တဲ့အာရုံစုစည်းမှုကနိုင်ငံတကာ community ဖက်မှာပိုရိုးရဲတယ်ဆိုတဲ့သဘောကိုတွေးပါတယ်။ဒါမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်ယူဆပါတယ်
။ဆရာဦးမောင်ကျေးဇူးများတင်ပါတယ်ခင်ဗျာ
။ဟုတ်ပါပြီကျေးဇူးတင်ပါတယ်